မြန်မာနိုင်ငံကိုလာရောက်ဖို့ပြည်ဝင်ခွင့်ဗီဇာရရှိထားတဲ့နိုင်ငံကလည်းမှကန်ဆောင်ထားသူထိုင်းနိုင်ငံသားတွေအပါအဝင်ကမ္ဘာလှည့်ခီးသွားတွေထိုင်းမြန်မာနယ်စပ်တွေကနေဝင်ခွင့်ပေးဖို့အတွက်နှစ်နိုင်ငံသဘောတူညီမှုရခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မှာဂိတ်လေးခုကိုဒီကနေ့စတင်ဖွင့်လှစ်ပေးလိုက်ပါတယ်။အကြောင်းစုံကို VOA သတင်းတောက်မအေးမာကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
။ခိုင်လုံတဲ့ခီးသွားလက်မှတ်နဲ့ပြည်ဝင်ခွင့်ဗီဇာပါရှိတဲ့မြန်မာနဲ့ထိုင်းနှစ်နိုင်ငံသားတွေပါဝင်တခြားနိုင်ငံသားခီးသွားတွေကိုနယ်စပ်ဂိတ်တွေကနေဝင်ထွက်ခွင့်ပြုတဲ့ဖွင့်ပွဲအခမ်းအနားတွေကိုမြောက်ဒီနယ်စပ်ဂိတ်ပါဝင်နယ်စပ်၄ခုမှာတပြိုင်တည်းပြုလုပ်ခဲ့တာဖြစ်ပါတယ်။အိန္ဒိယချင်း၅နိုင်ငံနဲ့ထိစပ်နေတဲ့မြန်မာနိုင်ငံဟာနယ်စပ်ဂိတ်ပေါင်း၁၆ခုရှိရမှာထိုင်းနိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်ဂိတ်၆ခုရှိပါတယ်။ဒီထဲကထိုင်းနဲ့မြန်မာနှစ်နိုင်ငံသဘောတူညီရဲ့အရနိုင်ငံသားကဘာလက်ခီးသွားဧည့်သည်တွေအတွက်မြောက်ဒီမဲဆောက်တာချီလိပ်မဲဆိုင်ကော့တောင်းရနောင်းနဲ့ထီခီနန်းဖျော်စားတဲ့နယ်စပ်ဂိတ်တွေကိုပြည်ပဆိုင်ရာဝင်ပေါက်ထွက်ပေါက်တွေဖြင့်ဖွင့်လှစ်ခဲ့တာပါ။ဩဂတ်လ28ရက်နေ့မြောက်ရီမြို့နယ်စပ်တံတားထိပ်မှာလုပ်တဲ့ဖွင့်ပွဲအခမ်းအနားမှာတော့ပြည်တော်စုဝန်ကြီးဦးခင်ကြီးကအခုလိုပြောသွားပါဗျာ။အဲ
ဒီတော့ကြာစက်တီတာမြောက်ရီမြို့ဆောက်ဝင်ထွက်ပေါက်ကိုအပြည်ဆိုင်ရာဝင်ထွက်ပေါက်ဖြစ်တိုးချက်ပြင်ပေးမယ်။ခုလိုမင်္ဂလာရှိတဲ့အခမ်းအနားကိုတက်ရောက်ချင်းပြပေးပါတော့။ဟိုတယ်နဲ့ပြီးသွားတဲ့ဘုရားဌာနပြည်တော်စုဝန်ကြီးကေပြည်နယ်လူမျိုးရေးဝန်ကြီးနဲ့ပြည်နယ်စုအဖွဲ့ဝန်ကြီးများပြည်내ခရိုင်ပြုတ်နယ်များမှာခါရဆိုင်ရာကြီးကြများငင်းကြဲဖွဲ့စည်းဝင်များအဲလာကတကိုင်ဖွဲ့စည်းဝင်များဒေတာကပြည်သူများထိုင်းနိုင်ငံဘက်မှာဧည့်သည်တော်များနဲ့ခြားပိတ်ခြားထားသောဧည့်သည်တော်များသတင်းမီဒီယာများအားလုံးကိုစိတ်ချမ်းသာခြင်းတွေ့ကြပါခြင်းနဲ့ပြည့်စုံနိုင်ပါစေကြောင်းထူးစွာပဏာမလုပ်ဆောင်ဆက်တာပါတယ်ကျွန်တော်နိုင်ငံမှာလက်ရှိကျင့်သုံးနေတဲ့စနစ်အရာနိုင်ငံတော်ရဲ့နယ်တွေပိုင်နယ်တွင်းဝင်ရောက်လူသူနိုင်ငံတကာခီးသွားများနဲ့ပတ်သက်ပြီးတော့ကမ္ဘာလက်ဗီဇာ၊လုပ်ငန်းဗီဇာ၊ပြည်ဝင်ဗီဇာ၊ဖြတ်သန်းဗီဇာ၊တန်တမာဗီဇာ၊အချိန်ကြီးပြည်ပြောင်းခွင့်ဗီဇာစတဲ့ဗီဇာအမျိုးအစား၆မျိုးနဲ့ဝင်ထွက်ခွင့်ပြုလက်ရှိပါတယ်
။နေဆက်ကိတ်တွေဖွင့်ထားတဲ့နေဆက်တွေကတော့တိုင်းရင်းသားလက်နက်ကိုင်တွေနေရာတွေဖြစ်တဲ့အတွက်နိုင်ငံသားခီးသွားတွေအတွက်အစဉ်ပြေချုံးမွေစီဖို့ကုညီလှုပ်ဆောင်စီရင်ကြောင်းကိုလည်းပြည်တော်စုဝင်ကြီးဦးခင်ကြီးကပြောဆိုသွားပါတယ်
။ကိုပြည်နယ်ကိုဖြတ်ပြီးတော့ဝင်ရောက်လာမယ်။နိုင်ငံတကာခီးတဲ့ခီးသွားများကိုစိတ်ထားဖြူစင်စွာနဲ့ကျွန်တော်တို့တိုင်းရင်းသားတွေရဲ့ဓလိစရိုက်နဲ့အညီခီးသွားတွေစိတ်ချမ်းသာကိုချမ်းသာဖြစ်စေဖို့အစဉ်ပြေချုံးမွေစီဖို့လုံလုံခြုံခြုံရှိစေဖို့အပါအဝင်လိုအပ်ချက်အဝအဝကိုကုညီဖြည့်ဆည်းစီစဉ်ဆောင်ရွက်ပေးနိုင်ဖို့လုပ်ပေးရမယ်ဆိုတော့တာဝန်တရားကလည်းတပါးရဲ့ပူတွဲပါရှိလာပြီးဖြစ်ဆက်ဆိုတာကိုလည်းသတိချမှာဖြစ်ပါတယ်
။နေဆက်ဂိတ်တွေအခုလိုဖွင့်လှစ်လိုက်တဲ့အတွက်နိုင်ငံသားခီးသွားတွေအတွက်အဆင်ပြေမှုတွေရှိပေမဲ့အခုဖွင့်တဲ့နေဆက်တွေမှာနိုင်ငံတကာအဆင့်မီဟိုတယ်တွေမရှိသေးတာ၄နေဆက်မြို့တွေမှာနိုင်ငံတကာအဆင့်မီတန့်ရှင်းမှုတွေနဲ့လမ်းပန်းဆက်သွယ်ရေးကောင်းမွန်မှုတွေဖြစ်လာဖို့အတွက်ကတော့စိန်ခေါ်မှုတွေရှိနေသေးပါ။မကြသေးခင်ကရေဘေးတံခံခဲ့ရတဲ့မြဝတီမြို့မှာတော့ရေကျသွားတာတလနီးပါးရောက်လာပြီမဲ့လေတန့်ရှင်းမှုတွေမရှိသေးသလိုလမ်းဘက်ဆက်သွယ်ရေးကောင်းမွန်မှုတွေမရှိသေးတဲ့အတွက်ခရီးသွားတွေအတွက်ကုန်ပစ္စည်းဆုံးရှုံးမှုတွေနဲ့အန္တရာယ်များတာတွေကိုကြုံနေရသေးပဲဆိုပြီးကုန်တယ်တူကပြောပါတယ
်ကျွန်တော်တို့အခုဒီနေ့ကြတာမှာကားအတက်ပေါ့နော်အတက်တွေကားတွေပိတ်လို့ကားတွေကောင်းထိတ်လို့ကျန်နေတယ်အများကြီးပဲမှလမ်းကသူတို့လက်ရှိကတင်ကန်းညောင်ထိပဲကောင်းအောင်လို့ဘုဘက်ဘက်ကမကောင်းသေးဘူးလေအဲအဲ့ဒီဘက်ကသူတို့ဘယ်လိုလုပ်မလဲအဲ့ဒီလမ်းကောင်းမှပဲကုန်စည်တဲ့ဆောင်ရရမှာပေါ့ဒီရပါလိမ့်တက်ဘူးအခုမိုးလို့အများကြီးပြည့်စည်တဲ့တက်စီများတယ်လေမိုးမိရတယ်ပါလေ
ညော်ရီမျိုးကနေရန်ကုန်ကိုသွားဖို့လမ်းဟာနေ့စဉ်ကားအသွားလာတွေမရှိပဲအသွားတရက်အပြန်တရက်လမ်းလောက်ထားသလိုတောင်တဲ့တောင်ဆင်းလမ်းတွေမှာကားမကြခဏမှောက်တာတွေလမ်းမကြခဏပြတ်တာတွေကြုံနေရတာတွေကြောင့်ခရီးသွားတွေအတွက်အချိန်နှောင့်နေကြန့်ကြာမှုတွေကလည်းရှိနေသေးဖြစ်ပါတယ်ဒီအတွက်မြန်မာနိုင်ငံဘက်ကမှလမ်းဘက်ဆက်သွယ်ရေးရဖွံ့ဖြိုးတိုးတက်မှုတွေရှိလာမယ်ဆိုရင်တော့နယ်စပ်ဂိတ်တွေဖွင့်ထားခြင်းဟာကဘာလက်ခီးသွားတွေကိုမြန်မာနိုင်ငံကိုလာရောက်လည်ပတ်ဖို့အတွက်ဆွဲဆောင်မှုတွေရှိလာစေမှာဖြစ်ပါတယ်ရှင်